မြောက်ကိုရီးယားနယ်မြေအတွင်းမှာရှိပြီးအခုပိတ်ထားတဲ့ဆက်မှုဇုံအတွင်းကလက်ကျန်တောင်ကိုရီးယားနိုင်ငံသားအလုပ်သမားတွေစတင်ပြီးတော့အိမ်ပြန်နေကြပြီဖြစ်တဲ့အကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရတယ်။အလုပ်သမားတွေဟာသူတို့ရဲ့ပစ္စည်းတွေတင်ဆောင်လာတဲ့ဘတ်ကားနဲ့ထရက်ကားတွေကားတန်းနဲ့အတူတောင်ကိုရီးယားဘက်ကိုစနေနေ့မှာဖြတ်ကူးလာခဲ့ကြပါတယ်။ကေဆောင်ဆက်မှုဇုံမှာရှိတဲ့အလုပ်သမားစုစုပေါင်း185ယောက်ထက်128ယောက်ဟာစနေနေ့မှာပြန်လည်ရောက်ရှိလာတဲ့အကြောင်းတောင်ကိုရီးယားရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရတယ်။ကျန်လူတွေဟာလည်းနောက်ရက်တွေမှာပြန်လာကြလိမ့်မယ်လို့ဆိုပါတယ်။ဆက်မှုဆောင်ပြန်လဲလဲပတ်ရေးအတွက်တောင်ကိုရီးယားနိုင်ငံကညှိနှိုင်းမှုပြုလုပ်ဖို့ပြောတာကိုမြောက်ကိုရီးယားကပယ်ချလိုက်ပြီးတဲ့နောက်အလုပ်သမားတွေပြန်လာရေးကိစ္စကိုတောက်ကြနေကဆုံးဖြတ်ခဲ့တာပါ။တောင်ကိုရီးယားကဆွေးနွေးမှုပြုလုပ်ဖို့သဘောတူညီမှုရဖို့အတွက်24နာရီအချိန်ပေးတဲ့အကြောင်းတောက်ကြနေကကမ်းလှမ်းခဲ့ပြီးမြောက်ကိုရီးယားဘက်ကသဘောမတူခဲ့ရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုပြီးတော့သတိပေးခဲ့ပါတယ်။သတိပေးထားတဲ့အချိန်ကျော်လွန်ပြီးမကြခင်မှာပဲမြောက်ကိုရီးယားကတောင်ကိုရီးယားရဲ့အဆိုကိုပယ်ချခဲ့ပြီးတောင်ကိုရီးယားနိုင်ငံဘက်ကနေဆက်မျိုးရဲ့အခြေအနေကိုပိုဆိုးလာအောင်လုပ်မယ်ဆိုရင်သူတို့ဘက်ကအရင်အရေးယူဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်ခင်ဗျာ။